ကင်နီဒီတာမှာတည်လေလုံးလို့အမိပေးထားတဲ့စစ်စင်ရေးစတင်ခဲ့တဲ့တနှစ်တာကာလအတွင်းစစ်ကောင်စီတပ်စခန်းအများအပြားကိုထိ ချုပ် နိုင်ခဲ့တယ်လို့တော်လိုင်းအင်အားစုတွေကပြောပါတယ်မြို့ပေါင်း 9 မြို့ကစစ်ကောင်စီရဲ့စီရေးရာရေးပါတဲ့ရှေ့တန်းတပ်စခန်းတွေအပါအဝင်ဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်နိုင်ခဲ့တဲ့အကြောင်းကင်နီအမျိုးသားများကာကွယ်ရေးတပ်KNDF ကVOA ကိုပြောပါတယ်ကင်နီဒီတာစီရေးနှစ်ပတ်လည်သုံးသက်ချက်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမုံကတင်ပြပေးပါပါခင်ဗျာ
တယ်လီလုံးစစ်စင်ရေးဖြစ်တဲ့2024ခုနှစ်နိုမာလာ17ရက်နေ့ကစတင်ခဲ့တဲ့ကယင်နီတပ်ပူးပေါင်းတပ်ဖွဲ့တွေရဲ့မြို့သိမ်းတိုက်ပွဲကတော့2024ခုနှစ်နိုမာလာ17ရက်နေ့မှာတနှစ်တင်းတင်းပြည့်သွားခဲ့ပြီးဖြစ်ပါတယ်။ဒီတယ်လီလုံးစစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့တိုက်ခိုက်မှုလေကြောင်းကနေခုခံတိုက်ခိုက်မှုတွေကြောင့်ကယင်နီတပ်ရဲ့ပူးပေါင်းတပ်ဖွဲ ်ဒေသခေါ်ကရင်နီဒေသကမြို့ပေါင်း9မြို့နဲ့စစ်ကောင်စီတပ်ရဲ့စစ်ရေးအရာအရေးပါတဲ့ရှေ့တန်းတပ်စခန်းအလုံးနီးပါးသိမ်းပိုက်နိုင်ခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအင်ဆိုးက VOA ကိုပြောပါတယ်
တည်တယ်လို့ဆက်စင်ရနောက်ပိုင်းမှာမြို့ခုနှစ်မြို့လောက်ကိုတော်လိုင်းတပ်ဖွဲ့တွေထိန်းချုပ်နိုင်ခဲ့တယ်ဗောနစစ်ကောင်စီရဲ့တပ်စခန်းတွေတော်တော်များများကိုလည်းသိမ်းပိုက်နိုင်ခဲ့တယ်ဗောန
ကရင်နီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထိန်းချုပ်ထားနိုင်တဲ့မြို့ပေါင်းခုနှစ်မြို့ကတော့ဒီမော့ဆိုနတ်မဲခုံမဲဆက်ရှာတော်ရွာသိမော်ချီနဲ့မိုးပြဲမြို့တွေဖြစ်ပါတယ်အဲ့ဒီဒေသတွေမှာတော့လက်ရှိဒေသအုပ်ချုပ်ရေးလုပ်ငန်းတွေနဲ့ရန်နေရာတွေစပြီးလှုပ်ဆောင်နေပါပြီလို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမူနှစ်ကိုပညာကပြောပါတယ်ကရင်နီတော်လှန်ရေးပူပေါင်းတပ်ကဒီမျိုးပေါင်း9မျိုးကိုနယ်မြေစိုးမိုးနိုင်တဲ့အပြင်စစ်ကောင်စီတပ်ရဲ့စစ်ရေးအရာအရေးပါတဲ့ရှေ့တန်းတပ်စခန်းအလုံးနီးပါးကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့စားနပ်ရိက္ခာနဲ့စစ်အင်အားတွေဖြည့်တင်းပေးနေတဲ့ထောက်ပို့လမ်းကြောင်းတွေအလုံးကိုပြတ်တောက်သွားအောင်လို့တိုက်ခိုက်နိုင်ခဲ့တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအင်ဆိုးက VOA ကိုပြောပါတယ်
ဒီဖြစ်အစ်စ်ကောင်စီရဲ့ရှစ်တန်းတပ်စခန်းရဲ့အားလုံးမိပါကိုကျွန်တော်တို့တွေတင်ပိုက်နိုင်ခဲ့တယ်ပေါ့နော်အခုတော့စစ်ကောင်စီဘက်ကမြို့ခြေဆိုင်တပ်စခန်းတွေပဲကျန်တော့တဲ့အနေအထားမျိုးဖြစ်တယ်မြို့နဲ့ဤတဝိုက်မှာပဲစစ်ကောင်စီတပ်စခန်းဤတဝိုက်လောက်ကိုပဲစစ်ကောင်စီကလှုပ်ရှားနိုင်တော့တဲ့အနေအထားမျိုးဖြစ်တယ်စစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းဒီအားလုံးကိုကျွန်တော်တို့တွေဖျက်တောက်နိုင်ခဲ့တယ်ပေါ့နော်အထူးဖြစ်လိုက်ကောဒီမော့ဆိုပရိုဆိုဘောလကဲဖာဆောင်အဲ့ဒီထောက်ပို့လမ်းကြောင်းတွေအားလုံးကိုဒါကျွန်တော်တို့ဖျက်တောက်နိုင်ခဲ့တယ်ပေါ့နော
် KNDF ရဲ့နောက်ဆုံးထုတ်ပြန်ချက်အရာတလေးလုံးစစ်စေးရဲမှာကာကင်းစခန်းနေကုန်းစခန်းနေစတဲ့စစ်ကောင်စီတပ်ရဲ့စခန်း65ခုထက်မနည်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်လို့ပြောဆိုထားပါတယ်စစ်ကောင်စီဘက်ကမြေပြင်ထောက်ပို့လမ်းကြောင်းတွေဖြတ်တောက်သွားတဲ့အတွက်စီးရဲပြတ်မှတ်မဟုတ်တဲ့ရွာကန်နဲ့စစ်ဘေးဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးနဲ့တိုက်ခိုက်မှုတွေဇက်တိုက်လှုပ်လာမှာကိုစိုးရိမ်ကြောက်လန့်နေကြတဲ့အကြောင်းကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကပြောပါတယ်နေမြေအများစုမှာကရင်နီတော်လှန်ရေးပူပေါင်းတပ်ဖွဲ့ကထိန်းချုပ်နိုင်ပေမဲ့မြေမြုံမိုင်းလက်နက်ကြီးနဲ့လေကြောင်းအန္တရာယ်ရှိတာကြောင့်စစ်ပြေးဒုက္ခတွေအများစုနေရပြန်နိုင်မှုအလံဝေးနေစေဖြစ်ပါတယ်စစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းဘုံကျဲမှုကြောင့်ပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့ကနေနိုမာလ10ရက်နေ့နှစ်ရက်အတွင်းမှာပဲဖဲခုံမြို့နယ်နဲ့လိုက်ကော်မြို့နယ်တွေမှာကလေးငယ်တဦးအပါအဝင်အရက်သား9ဦးထံမှနေတည်ဆုံခဲ့ပါတယ်တလေလုံးစစ်စေးကာလအတွင်းကရားပြည်နယ်တဲကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်ချက်ကိုရနိုင်မှုစစ်ကောင်စီရဲ့ကရားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိပါဘူးရှင်